မန္တလေးတိုင်းမြင်းညက်ခရိုင်ငဇုံမြို့နယ်ကလေးရွာမှာလယ်မြေတွေရေမရတဲ့အတွက်စပားတွေဆုံးရှုံးရမလို့ဖြစ်နေပြီလို့လယ်သမားတွေကစိုးရိမ်နေကြပါတယ်။စပားတွေကခုချိန်မှာဖုံးတုံးလုံးလုံးအနှံတွေဖြစ်နေပြီးရေသွင်းရမယ့်အချိန်ဖြစ်နေပေမဲ့ရေမရတဲ့အတွက်အောင်မြင်တဲ့စပားတွေဖြစ်မလာမှာကိုစိုးရိမ်နေကြတာပါ။အဲ့ဒီရွာမှာယူရီးယားရွာသစ်လျှက်စစ်မြေရေတင်စီမံကိန်းဆိုပြီးလယ်မြေတွေရေရဖို့ဆောင်ရွက်နေပေမဲ့အဆင်မပြေသေးတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကမှန်မှန်ကန်ကန်ဆောင်ရွက်မပြီးတဲ့အတွက်ကြည့်အခက်ခဲဖြစ်နေတယ်လို့ရွာသားတူကအခုလို့ပြောပါတယ
်။ငဇုံမျိုးနဲ့ကလေးရွာပေါ့နော်။လဲစစ်မြေတင်စီမံကိန်းလုပ်ထားတာလဲစစ်မရသေးတဲ့အချိန်မှာထက်ကရေနံချပေးပြီးတော့ရေနံကားတွေလာပို့သွားတယ်။ကျွန်တော်ရှိတယ်ပေါ့လေ။ပို့သွားပြီးတဲ့အခါမှာဆက်ပြတ်တယ်ဆိုသူတို့ကအကြောင်းပြစီတွေရောင်းထားတယ်ပေါ့နော်။တောင်သူလယ်သမားတွေကဘာနဲ့နာလဲဆိုတော့ဒီစပားအနှံထွက်မဲ့အချိန်ဖုံးလုံးဝင်တဲ့အချိန်မှာကိုယ့်ဆက်ကလေးနဲ့ကိုပေါ့လေရေတင်ရတယ်ခင်ဗျာရေတွင်းရနေပြီတုတ်မီလေးနဲ့ပေးရတဲ့အခါမှာသူရေနံသွားတောင်းတဲ့အခါကျရေနံမပေးဘူးမပေးဘဲနဲ့ဘာလို့ကြောင်းကြလဲဆိုတော့ပြီးတောင်းသူလည်းသမားရဲ့စီရနေသူတို့ကဘာလို့ရေဘိုးပေါ့နော်အဲ့ဒါမျိုးတွေသူကနေပြီးအတင်းတောင်းတယ်ပေါ့နော်ကျွန်တော်ကလေးရောပေါ့လေမနှစ်ကဆိုလဲပေါ့လေလဲတွေပေးတယ်အတေးတဲ့အခါကျအထက်ကိုတက်တိုင်တဲ့အခါမှာအဲ့အေးကြီးကဘာလို့လို့လဲဆိုတော့သူတို့ကအထက်လူကြီးဆင်းကြည့်တဲ့အခါမှာသူတို့ကငွေထိုးလိုက်တာပေါ့ဗျာပြောမယ်ဆိုရင်တော့သူ့လူတွေကိုသူကခေါ်ပြီးလက်မှတ်ထိုးခိုင်းလိုက်တာပေါ့10ယောက်ပြင်10ယောက်ပေါ့နော်တောင်တွေမှာကြီး10ယောက်ဆိုပြီးတော့သူလက်မှတ်ထိုးခိုင်းအောင်ပါလေဆိုတဲ့အကြောင်းကိုပေါ်လျောင်ပြထိုင်းလိုက်တာပေါ့ဒါပေမဲ့တကယ်တမ်းဆိုရင်တော့မအောင်ပါဘူ
းအဲ့ဒီဒေသကလယ်သမားတွေကအခုနောက်ပိုင်းတခြားကောက်ပဲတင်းနဲ့စိုက်ခွင့်မရှိပဲလယ်ပဲစိုက်ရမယ်လို့အာဏာပိုင်တွေကညွှန်ကြားထားတဲ့အတွက်အမိန့်ကိုလိုက်နာပြီးလုပ်ကင်ကြပါမယ်အခုလို့အခက်အခဲတွေ့ရတာတွေများလာတော့စုံရှုံးပါကိုစိုးရိမ်နေကြတယ်လို့လည်းစောစောကရွာသားကပြောပါတယ
်ခုဆိုရင်ကျွန်တော်တို့မှဘာမှမစိုက်လို့မရဘူးမုံလာအားတို့ပန်းတို့လုတ်တက်လူဆိုရင်လုတ်လို့မရတော့လေပဲစိုက်ရမယ်ဆိုပြီးလုတ်ခိုင်းတယ်ဒါပေမဲ့တောင်လူလူသမားတွေကစနစ်ကျကျလုတ်ပါတယ်လုတ်ပေမဲ့တော့လေဘာလို့ဖြစ်လာလဲဆိုတော့ဒီတောင်လူလူသမားတွေရဲ့ဘဝမှာရင်မရတဲ့အတွက်ပေါ့လေအခက်အခဲတွေအရန်ကြုံရတယ်အများဆုံးကတော့အဓိကတော့ပေါ့လေကိုပြန်အားကိုးရတဲ့အချိန်မှာလေကရင်မရဘူးဆိုတော့ဆုံးရှုံးမှရန်ကြောက်ကြတာပေါ့
ရင်းညံခရိုင်ငဇုံမြို့နယ်ကလေးရွာတဝိုက်မှာလက်တလောရေအခက်ခဲတွေ့နေတဲ့လယ်မြေဧကပေါင်း2000ကျော်လောက်ရှိတယ်လို့သိရပါတယ်။ဒီအတွက်ဆုံးရှုံးမယ်ဆိုရင်စပားတင်းအရေအတွက်ကတိမ့်နေချီတယ်လို့ဆိုပါတယ်ခင်ဗျာ။ဒီတော့တင်းမှာပဲအေရော်တိုင်းဘုတ်ကလေးမြို့နယ်ဖရဲချောင်းကြီးရွာနဲ့အနီးတဝိုက်ရွာတွေကလယ်သမားတွေမှာလည်းဓာတ်မြေဩဇာအခက်ခဲဖြစ်နေတယ်လို့သိရပါတယ်။ကြီးရွာအာဏာပိုင်တွေကနာဂစ်မုံတိုင်းနောက်ပိုင်းလက်ခံရရှိတဲ့ပလဲဓာတ်မြေဩဇာတွေကိုမှန်မှန်ကန်ကန်စီမံခန့်ခွဲမှုမပေးဘူးလို့ဒေသခံတဦးကပြောပါတယ်။
နာဂစ်ကလာကနေပြီးတော့ကျွန်တော်လယ်သမားကိုပေးတဲ့ပလဲတွေကိုသူကလက်ကျန်1580လောက်ကျန်တယ်။အဲဖြေချောင်းကြည့်ရမှာ။အဲကျန်လာကသူကတဲအိတ်ကို50ကီလိုဂရမ်လောက်ရှိတာပေါ့။တန်မိုးနဲ့ဆို2000လောက်ကျပါတယ်။အဲတော့အဲလယ်သမားတွေကိုလယ်သမား50တူရှိတဲ့နေရာမှာဆက်စုပဲရရှိပြီးတော့ကျန်တာတွေကတော့သူတို့နီးသူတို့ဟန်နဲ့ရောင်းစားလိုက်တယ်ပေါ့ဗျာ။ဖြေချောင်းကြည့်ရမှာကျွန်တော်တို့ကရွာခွဲ5ခွဲလောက်ရှိတယ်ဗျာ။5ခွဲလောက်ရှိတဲ့အခါကျတော့သူတို့ပေးတဲ့ပုံစံကဈေးကိုမတတ်မှတ်ဘူးသုံးလဆိုင်လူအကြစကားနဲ့ဆိုပြီးတော့ကျွန်တော်တို့အဲ့မှာဖေချောင်းအတွင်းမူမင်းတော်ဦးကသူ့ရဲ့အပိုင်ယာရင်မှုတွေကိုတောင်မှအပြီးမပေးဘဲနဲ့သူ့ရဲ့ကိုယ်ပိုင်သဘောထားနဲ့ပေါ့နော်လယ်သမားတို့ပေးမဲ့အထောက်ပံ့ပလဲတွေကိုသူတို့ဟာလာအလွဲသုံးစားလို့ရောင်းစားလိုက်တာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကဘာသားတွေ့တယ်ဆိုလယ်သမားတွေနဲ့အမတန်နစ်နာပါတယ
်ဘူကလေးမျိုးနဲ့ဖေချောင်းကြီးရွာနဲ့တခြားရွာတွေမှာလက်တော့ကြုံနေရတဲ့လယ်သမားတွေရဲ့အခက်အခဲတွေပါ။အိန္ဒိယထိုင်းနိုင်ငံမှာနှစ်နှစ်ကိုစပား9ကျင်းစိုက်ပြီးကမ္ဘာဆန်ဈေးကွက်ကိုအပြန်ဆိုင်တင်ပို့ရောင်းချနေချိန်မှာမြန်မာလယ်သမားတွေဟာလယ်လုတ်သူလယ်ပိုင်ခွင့်မရှိဘဲလယ်လုတ်ပိုင်ခွင့်ပဲရှိနေတဲ့မြန်မာလယ်ယာမြေဥပဒေအခက်အခဲဒီအပေါ်မှာအာဏာပိုင်တွေကစီမံကိန်းတည်နှံစိုက်ရမယ်မစိုက်ရင်လယ်လုတ်ပိုင်ခွင့်ရုပ်သိမ်းခံရမယ်ဆိုတဲ့ကိုစည်းဝါဖြစ်ရာတည်နှံစိုက်ခွင့်မရတဲ့အခက်အခဲစိုက်ပျိုးရမှာလဲရေဓာတ်မြေဩဇာစက်ကရိယာလောင်စာစားတဲ့လိုအပ်တဲ့အထောက်ပံ့တွေစနစ်တကျမရတဲ့အခက်အခဲစိုက်ပျိုးထွက်ရှိလာတဲ့သီးနှံတွေကိုရောင်းချဖို့လဲဈေးကွက်အခက်အခဲစားတဲ့အခက်အခဲမျိုးစုံရင်ဆိုင်နေရတာတွေကိုနှစ်စင်ကြာတိနေရပါတယ်ခင်ဗျာ။